သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြခင်တော်ရရှိမြရဲ့ယနေ့တင်ဆက်ပေးမှာကတော့ဩစတြေးလျစစ်ပွဲများကအပယ်နေအပယ်ကြောင့်သမိုင်းကအသိမှတ်မပြုသလဲဆိုတော့ဆောင်းပါးပဲဖြစ်ပါတယ် The Frontier Wars the Australia တွင် British အခြေချနေထိုင်စဉ်အတွင်းဖြစ်ပွားခဲ့သောကိုလိုနီအခြေချနေထိုင်သူများနှင့်ဌာနေတိုင်းသားများကြားနှစ်ပေါင်း100ကျော်ကြမ်းတမ်းသောပဋိပက္ခများကိုဖော်ပြရန်သုံးသပ်လေ့ရှိတဲ့အစုံအလုံးတစ်ခုဖြစ်ပါတယ်ဩစတြေးလျသည်နိုင်ငံရခြားတွင်ဆင်နွှဲခဲ့သောစစ်ပွဲများတွင်ပါဝင်ပတ်သက်မှုကိုဂုဏ်ပြုသောနိုင်ငံဖြစ်သော်လည်းယနေ့ချိန်ထိနိုင်ငံတွင်ဌာနေတိုင်းသားများ၏ရုန်းကန်ခဲ့ရမှုကိုအသိမှတ်ပြုခြင်းမရှိသေးပါဘူး။သတိပေးချက်ဤပိုင်းတွင်နားထောင်သူတချို့ကိုစိတ်အနှောက်အယှက်ဖြစ်စေနိုင်တဲ့အကြမ်းဖက်မှုဆိုင်ရာကိုးကားချက်များပါရှိပါလိမ့်။သောတာရှင်များခင်ဗျာCaptain James Cook သည်ယခုဩစတြေးလျဟုခေါ်သောကန်ယူတန်းသို့ဦးစွာရောက်ရှိသောအခါဤကျဲပြားလာသောမြေကြီးကို Terranalius ဟုချိန်ညားခဲ့ပါသည်လက်တွေ့တွင်ကျွန်းတိုက်ကြီးသည်ယာနှင့်ခြေသော Aboriginal နှင့် Torres Strait ရေတပ်ကြားရှိကျွန်းသူနိုင်ငံသားများနှင့်မျိုးနွယ်စုများကို British သရဖူ၏လက်အောက်ကိုသူသွင်းခံအဖြစ်ချက်ချင်းသတ်မှတ်ခံရသောဌာနေတိုင်းသားလူမျိုးများသိမ်းတဲ့ချီရှိခဲ့ပါသည်။၎င်းသည်ဩစတြေးလျရဲ့အခြေခံအုတ်မြစ်ကိုအမှတ်အသားပြုသောဌာနေတိုင်းသားများနှင့်အခြေချနေထိုင်သူများကြားရက်စက်ကြမ်းကြုတ်သောပဋိပက္ခများဖြစ်သည့် Frontier Wars အတွက်အစပြုလာခဲ့တာဖြစ်ပါသည်။သို့သောဤဆိုးဝါးလာသောသမိုင်းကြောင်းကိုယခုမှစတင်အသိမှတ်ပြုလာတာဖြစ်ပါသည်။ရုပ်ရှင်ရိုက်ကူးသူ Rachel Perkins သည်ဥရောပအမွေနှင့်ရှိသော Arada နှင့် Kelkadun အမျိုးသမီးတူဖြစ်ပါသည်။ British အခြေချနေထိုင်သူများထံမှ၎င်းတို့ရဲ့မြေများကိုကာကွယ်ရန်ဌာနေတိုင်းသားများရဲ့တိုက်ပွဲသဘာဝကိုအသေးစိတ်ဖော်ပြတဲ့မှတ်တမ်းရုပ်ရှင် series ကိုသူမသည်မချသေးမီကထုတ်ပြန်ခဲ့ပါလိမ
့် Let's begin with the title The Australian Wars. People might not have heard that before and it's a title that we chose very deliberately because these were the wars that happened between initially the British Empire when it claimed the continent and then occupied it
The Australian Wars ကောင်းစဉ်ပြစကြပါစို့လူတွေကအဲ့ဒါကိုအရင်ကမကြားဘူးကြဘူးအဲ့ဒါကကျမတို့ကတမင်ရည်ရွယ်ရွေးတဲ့ခေါင်းစဉ်ပါဘာကြောင့်လဲဆိုတော့ဤစစ်ပွဲများသည်အစပိုင်းမှာ British Empire နောက်ပိုင်းသိမ်းပိုက်ပြီးသိမ်းပိုက်ခြင်းခံရတဲ့အခါမှာ Australia Commonwealth အစိုးရကိုတီထောင်ခဲ့တဲ့ခေတ်ပြိုင် Australia Colony အစိုးရတွေကနေပြီးစီးသွားတာပါဩစတြေးလျစစ်ပွဲများသည့်1988ခုနှစ်တွင်ပထမဆုံးဗြိတိရေတပ်ရောက်ရှိချိန်မှ1390ခုနှစ်များအလယ်ပိုင်းထိတိုက်ကြီးတိုက်လုံးတွင်ဖြစ်ပွားခဲ့တဲ့စစ်ပွဲတွေဖြစ်ပါသည်။ထို့သောပဋိပက္ခများကိုကျောင်းတွင်သင်ကြားခြင်းသို့မဟုတ်စစ်ပွဲဖြစ်20ရာစုနောက်ပိုင်းထိအသိမှတ်ပြုခြင်းမပြုခဲ့ကြပါဘူး။Professor Henry Reynolds, Australia ရဲ့အလေးစားဆုံးသမိုင်းဆရာများထဲမှတဦးဖြစ်ပြီးစစ်ပွဲတွေနဲ့ပတ်သက်ရင်ကျွမ်းကျင်သူတဦးဖြစ်ပါတယ်။1966ခုနှစ်တွင်သမိုင်းပညာကိုစတင်သင်ကြားခဲ့စဉ်ကသမိုင်းစာအုပ်များတွင် Aboriginal လူမျိုးအကြောင်းကိုဖော်ပြခြင်းမရှိခဲ့ပါဘူး
။ Then you mentioned the Aborigines twice merely in passing and there wasn't even an entry in the index.Only fairly recently, there has been a general acceptance that the conflict actually was warfare. It wasn't warfare like
Aboriginal Yimyin Miyago, Piatanya, Nachin Miyada, Popia Gabi, Sao Ye Nyundri, Tethwe Mubi Mishige Babu, Machade Migada Lien, Piti Bakati, Amandage Sipwe Pichao, Yebuya Lekamutaku, Shige Bari, Kite Kabama.လူတွေနားလေထားသလိုမျိုးစစ်တိုက်တာမဟုတ်ပါဘူးအပေကြောင့်ဆိုတော့ရင်းတို့သည်ပျောက်ကြားစစ်ပွဲများဖြစ်သောကြောင့်ဖြစ်ပါတယ် Professor Reynolds ga yakhu lo shin pya ba de.
The view was that it was too small and scattered to be considered having the gravity of warfare. There were no uniforms, no marching soldiers. Never really was a case of large formations and battles in the classical sense.
Swangin jin hu yu sa nai la on ding ye lun yue kwe pya do mien kwin phit par de uniform le ma shi bu chi tet ni de sit tha rue le ma pa ba bu she yu de bo ya chi ma do phwe si mu mya ne tai pwe mya phit pwa de kaisa be ro ma phit ma la ba bu mi do be so se ga mu lakang di sit pwe poun san ta khu phit da ga ro tin sha ba de Australian Frontier Wars ma the main pinyashin Dr. Nicholas Clements at the board to warin.
They knew it as a war then. All the colonial documents refer to it as warfare. But in the 20th and 21st century, we have lost sight of that. And I think there are also some underlying political reasons why
many people can't identify it. ပြီးတော့လူအတော်များများကအဲ့ဒါကိုစစ်ပွဲလို့မသတ်မှတ်နိုင်တဲ့အရင်ခံနိုင်ငံရေးအကြောင်းပြချက်တွေလည်းရှိမယ်လို့ထင်ပါတယ်။ Rachel Perkins ကရှင်းပြသည့်အတိုင်းထိုနိုင်ငံရေးအကြောင်းပြချက်များသည် Terrell Nullius နဲ့ British Law တို့ရဲ့အယူအဆစီတို့ပြန်သွားပါတယ
်။ There's a contradiction at the heart of these wars that began with the way the British described their occupation.They announced that the Aboriginal people had become British citizens. And so they could never officially declare war because to do so would mean that they were declaring war on their own citizens.
British However, the British used military force to ensure that their occupation of the continent was accepted.ဘရစ်တင်နိုင်ငံသားဖြစ်သွားပြီဟုကြေညာခဲ့တာဖြစ်ပါတယ်။ထို့ကြောင့်၎င်းတို့သည်တရားဝင်စစ်ကြေညာခြင်းမပြုနိုင်ခဲ့ပါဘူး။အကြောင်းမှာထို့သို့လုံဆောင်ခြင်းသည်၎င်းတို့ရဲ့နိုင်ငံသားများကိုစစ်ကြေညာခြင်းဖြစ်တယ်လို့ဆိုလိုခြင်းကြောင့်ဖြစ်ပါတယ်။သို့တော်လည်းဘရစ်တစ်တို့သည်ဒီတိုက်ကြီးအား၎င်းတို့သိမ်းပိုက်မှုအောင်မြင်ကြောင်းသေချာစေရန်စစ်အင်အားကိုအသုံးပြုခဲ့ကြပါတယ်။Terra Nullius thi tiawin sain kho bi 1990 pye lo hne mya so pai twin athin ke ya ma bo song phyat che hu lu si mya do Terra Nullius ye chinya che ma da lin i sit pwe mya go a thi hmat pyu nai ma phit par de paw mawk ka Reynolds ga yakhu lo shin pya par de
Up until this time the view had been that the Aborigines did not own the landSo therefore, the fighting couldn't be about the control of land because they didn't have any legal title to land. After 1992 and that judgment, the nature of the war had to change because clearly it was about the sort of issues which war had always been about, control over territory.
တိုက်ပွဲများဖြစ်ပွားခြင်းမှာမြေယာထိန်းချုပ်မှုနဲ့ပတ်သက်၍မဖြစ်နိုင်ပါဘူး1990ခုနှစ်ထိုစီရင်ချက်ချပြီးနောက်စစ်ပွဲရဲ့သဘောတဘာဝသည်ပြောင်းလဲသွားသည်ဖြစ်သောကြောင့်၎င်းရဲ့စစ်ပွဲရဲ့အမြဲတမ်းဖြစ်ပွားနေသောပြဿနာမျိုးစားဖြစ်ပါれ။နေမီထိန်းချုပ်မှုအကြောင်းရှင်းရှင်းလင်းလင်းပြနေတာဖြစ်ပါれ။ဩစတြေးလျတွင်ဌာနေတိုင်းသားများရဲ့မြေယာပိုင်ဆိုင်မှုကိုအသိမှတ်မပြုခြင်းသည် British Empire ရဲ့ပြက်ကွက်မှုမှသမိုင်းဆိုင်ရာ
At the very heart of the British colonisation of Australia was a flawed premise. Unlike all the other countries the British had colonised, they did not acknowledge the sovereignty of the Indigenous owners here in Australia. Because of that, there were no treaties. There was no attempt to negotiate with the local
Australia,
peoples.
Yeah.British colony ဖြူခြင်းရဲ့အရင်ခံတွင်ချုံကျက်ရှိသောအကြောင်းပြချက်တစ်ခုရှိပါသည်။ British colony ဖြူထားသောတခြားနိုင်ငံများနဲ့မတူဘဲဩစတြေးလျရှိဌာနေတိုင်းသားပိုင်ရှင်များရဲ့အချုပ်အခြာအာဏာကိုအသိမှတ်မပြုတာဖြစ်ပါသည်။အဘယ်ကြောင့်ဆိုသောသဘောတူစာချုပ်မရှိသောကြောင့်ဒေသခံပြည်သူများနဲ့ညှိနှိုင်းရန်ကြိုးပမ်းမှုမရှိခဲ့ပါဘူး။ မြေရာအတွက်သူတို့ရဲ့ရပိုင်ခွင့်တွေကိုနားလည်ဖို့ဥပဒေရှုထောင့်ကနေဒီနေ့အထိရုံးကနေရဆဲဖြစ်ပါတယ်ဆေးဆက်ညီနိုင်ရန်ပြက်ကွက်မှုကြောင့်ရက်ဆက်စွာသွေးထွက်သံယိုများဖြစ်စေခဲ့ပါတယ်ကိုလိုနီခေတ်မှတ်တမ်းများနဲ့ကျွမ်းကျင်သူအဖွဲ့များကရှာဖွေတွေးရှိခဲ့တဲ့ရှေဟောင်းသုတေသနဆိုင်ရာအထောက်ထားများသည့်ပဋိပက္ခရဲ့ကြောင်းမဲ့ဖွေရာကောင်းသောအတိုင်းအတာများကိုပြသထားပါတယ်။ဩစတြေးလျအမျိုးသားပြားတိုက်တစ်ခုတည်းတွင် Aboriginal များရဲ့ဘိုးဘင်များအကျဉ်းချံလေယာကျော်ကို၎င်းတို့ရဲ့သိုလောင်ခန်းတွင်ထားရှိထားပါတယ်။ကိုမြက်ချင်းခေါင်းဖြတ်ချင်းနဲ့အဆုအပြုံလိုက်တပြတ်မှုကြောင့်သေဆုံးခြင်းဆိုင်ရာအထောက်အထားများစွာအဲ့ဒီမှာရှိပါတယ်။ Rachel Perkins ကအသက်ရှင်ချမ်းရေးနေသူတွေရဲ့သားစဉ်မျိုးဆက်တွေကိုအမြင်အမှတ်ရနိုင်မယ်လို့ဆိုပါတယ်
။ A lot of Aboriginal people have been the vessels for carrying this history. Aboriginal people have handed down the stories of what happened to them to us in our families.So I grew up knowing about the massacre of my people in Queensland.
Aboriginal လူမျိုးအများပြသည်သမိုင်းကိုတည်ဆောင်ရန်ကန်ဆောင်ထားသူများဖြစ်ကြပါသည်။ Aboriginal လူမျိုးများသည်ကျွန်ုပ်တို့မိသားစုတွင်ဖြစ်ပျက်ခဲ့သောအဖြစ်အပျက်များကိုပေးအပ်ခဲ့ပါသည်။ဒါကြောင့် Queensland မှာကျွန်မလူမျိုးတွေအဆုအပြုံလိုက်သတ်ပြတ်ခံရမှုအကြောင်းနဲ့ကျွန်မကြီးပြင်းလာရပြီးကျမအဖွားရဲ့ရက်ဆက်စွာမဒိန်ချင်းခံရမှုတွေစတာတွေကိုသိရှိခဲ့ရပါတယ်။1824ခုနှစ်1832ခုနှစ်အတွင်းဖြစ်ပွားခဲ့သောတက်စ်မေးနီးယားရဲ့ Black War သည်ဩစတြေးလျသမိုင်းတွင်အပြင်းထန်ဆုံးသောနယ်နိမိတ်ပဋိပက္ခဖြစ်ပါတယ်။ဒေါက်တာကလမန့်စ်ကယခုလိုရှင်းပြပါတယ်။
The Black War, as it's become known, was the most constricted geographically and temporally in anywhere in Australia.
Black War, the Australia တွင်မြေသိနေရာ၌မဆိုပထီဝင်းအနေထားရယာယီအားဖြင့်ခြုံထားဆဲဖြစ်ပါသည်။ Australian War Series တွင် Black War စီ Korea, Malaysia, Indonesia, Vietnam နှင့် Peacekeeping Mission များအတွင်ကြာဆုံးသူများပေါင်းစပ်ထားတဲ့အရေးအတွက်ထက်တက်စ်မေးနီးယားမှာသေဆုံးသူကပိုများခဲ့ကြောင်း Rachel Perkins ကပြောဆိုပါတယ်။ဒေါက်တာ Nicholas Clements ကကိုလိုနီအာဏာပိုင်တွေနဲ့အခြေချနေထိုင်သူတွေက Aboriginal လူမျိုးတွေကိုအစပိုင်းကကျောင်းလက်တကျဖြစ်ခဲ့တယ်လို့ဆိုပါတယ်
။ Aboriginal resistance was striking. Everybody knew somebody in the colonial world who had been killed or wounded by Aboriginal people, who'd had their farms burnt down.It was absolutely terrifying.
ဒါကြောင့် Aboriginal resistance ကတည်တည်သားသားကြီးပါပဲ။ Colony ခေတ်က Aboriginal လူမျိုးတွေကလယ်မြေတွေကိုမီးရှို့ဖျက်ဆီးတာ၊အသက်ခံရတာ၊ဒါမှမဟုတ်ဒဏ်ရာတရရခဲ့တာ။ Colony ခေတ်ကလူတိုင်းတို့သိကြပါတယ်။လုံးဝကြောက်စရာကောင်းပါတယ်။တကယ်တော့လေးနဲ့တဲ့လူတွေက Colony ကိုဆွန့်လွတ်ဖို့တောင်တွေးခဲ့ကြပါတယ်။နောက်ဆုံးမှာတော့ဥရောပသားတွေအောင်နိုင်ခဲ့ပါတယ်။သူတို့သည်ဒေသခံတက်စ်မေးနီးယားများကိုလူမျိုးတုံးလူနေပါသုတ်သင်ခဲ့ပါတယ
် It's only by a hair's breadth that we even have Aboriginal descendants in Tasmania today because they were almost completely wiped out.
ချမ်းပဲမူများကြလုံးလုံးလျားလျားနေပါတက်စ်မေးနီးယန် Aboriginal လူမျိုးတွေသုတ်သင်ခံရသောကြောင့်ယနေ့ကျွန်ုပ်တို့တက်စ်မေးနီးယားမှာ Aboriginal မျိုးနွယ်များရှိနေတာကအလွန်အံ့ဖွယ်ကောင်းပါတယ်ပြီးတော့ဒီအချမ်းဖက်မှုတွေကလိမ်ပိုင်းဆိုင်ရာအချမ်းဖက်မှုတွေအများကြီးဖြစ်ပါတယ်။ Aboriginal အမျိုးသမီးများအားစနစ်တကျမဒိန်ချင်ခြင်းနဲ့ပြန်ပွေးဆွဲခြင်းများသည်အလွန်အဖြစ်များသောကြောင့်တချို့သောသမိုင်းပညာရှင်များက Aboriginal လူမျိုးများရဲ့ရှင်သန်မှုသည်လိမ်ပိုင်းဆိုင်ရာစော်ကားမှုဟုသတ်မှတ်ခဲ့ကြပါတယ်။
The trigger for the violence, the match that lit the spark, was sexual violence. And that story begins with the gender imbalance in colonial society. So in Tasmania, for instance, there were 10 or 12 men for every woman. However, out on the frontier were these exotic, naked Aboriginal women
who they'd been taught to regard as လိမ်မညီများမှုကအစပြုပါတယ်ဥပမာအားဖြင့်တက်စ်မေးနီးယားမှာအမျိုးသမီးတစ်ယောက်တိုင်းအတွက်ယောက်ျား10ယောက်သို့မဟုတ်12ယောက်ရှိပါတယ်သို့တော်လည်း ဤနေသည့်ဒေသတွေမှာထူးခြားစံပြသောအဝတ်မပါသော Aboriginal အမျိုးသမီးများရှိခဲ့ပါသည်။ရှာရှာပါပါလူသားအဖြစ်သတ်မှတ်ရန်သင်ကြားခံခဲ့ရသောအမျိုးသမီးများသည်လေးစားရန်မလိုအပ်သောလူများသာဖြစ်တယ်လို့ယူဆခဲ့ကြပါသည်။ Australia ရဲ့နေရာအတော်များများတွင် Aboriginal များ၏ခုခံမှုကိုချိန်မုန်းရန်အတွက်ကိုလိုနီပြုသူများကချမ်းဖဲ့ရန်လှုပ်ဆော်ရာတွင်အသုံးပြုသည့်လေးကျင်ထားသောအရန်တပ်ဖွဲ့ခေါ် Native Police ကိုဖန်တီးခဲ့ပါတယ်။ဘာမော့ခ်ရယ်နိုလ်စ်ကယခုလိုရှင်းပြပါတယ်
။ You recruited native soldiers and you used them as basically a military force and this was undoubtedly the major force in breaking down Aboriginal resistance and the native police. သူတို့ကတိုင်းဒါစစ်သားတွေစုဆောင်ပြီး
သူတို့ကိုစစ်အင်အားဖြင့်သုံးကြပါတယ်။ဤဒီမှာ Aboriginal တို့ရဲ့ခုခံမှုကိုဖြိုခွဲရာတွင်အဓိကတွန်းအားဖြစ်တာကသေချာပါတယ်။ဤကျေပြန့်သောကိုလိုနီကိုဖျက်၍အခြေချနေထိုင်မှုအဖြစ်နှစ်90ကျော်ရဲများကိုအသုံးပြုခဲ့ကြပါတယ်။ကိုလိုနီအမျိုးသားများကို uniform သဏ္ဍာန်များနဲ့မြေများပေးအပ်ခဲ့ပါတယ်။၎င်းတို့သည် Aborigines တို့၏ဒူရဒလိထုံတန်းဗဟုသုတနှင့် Bush Tree တွင်ကျွမ်းကျင်မှုများအတွက် Aboriginal တို့ကိုအဖြူအယားရှိများကအသုံးချခဲ့တယ်လို့ Dr. Clements ကယုံကြည်ပါတယ်
။ The toll taken by the native police in Queensland alone was in the tens of thousands. Estimates go as high as 60 to 80,000 I believe, which is absolutely staggering and
Queensland ရှိဒေသခံရဲများကဖမ်းဆီးခေါ်ဆောင်သွားတဲ့ Aboriginal အရေးအတွက်မှာတောင်းတဲ့ချီရှိပါတယ်။ခမန်းကြီးအားဖြင့်သိန်း60မှသိန်း80အထိဖြစ်ပါတယ်။လုံးဝတုံ့လုံ၆ချောင်းပွဲကောင်းတယ်လို့ကျွန်ုပ်ယုံကြည်ပါတယ်။၎င်းသည်မကောင်းသောစီးပွားရေးလုပ်ငန်းတစ်ခုအပေါ်ဇာရိုက်တမန်နိုင်ကဖုံးလွှားသွားစေပါတယ်။ဤသမိုင်းကြောင်းအားလုံးသည် Australian Wars မတ်တန်စီးရီးစ်ကိုဖန်တီးစဉ်ရေချယ်ဘာကင်ရင်ဆိုင်ခဲ့ရတဲ့အရာတွေဖြစ်ပါတယ
် I found a recording that had been made by my grandmother talking about her mother's family being massacred that I'd never heard before and I'd never been to the place where it happened and
I ခံရတဲ့သူ့မိရဲ့မိသားစုအကြောင်းပြောနေတဲ့မှတ်တမ်းတင်ထားတာတွေကိုတွေ့ဘူးပါတယ်တခါမှမကြဘူးသလိုဖြစ်နေတဲ့နေရာကိုမရောက်ဘူးပါဘူးပြီးတော့မှတ်တမ်းရုပ်ရှင် series မထုတ်ခင်အထိဘယ်နေရာမှာဖြစ်ပျက်ခဲ့တာကိုကျွန်မတကယ်မသိခဲ့ပါဘူးရခိုင်အခြေချနေထိုင်သူများဖြစ်ခဲ့ကြသောဒေါက်တာ Clements သည် Australia နိုင်ငံသားအားလုံးသည်အရှက်ကွဲခြင်းခံစားချက်များကိုကြော်လွှားပြီးအတိတ်ကမတရားမှုများကိုမေးမောင်းထိုးပြရန်လိုအပ်တယ်လို့ယုံကြည်ပါတယ်
Whether someone's ancestors were involved or not, we are all the inheritors of Aboriginal land, which was stolen land. At a minimum, we all have a role to play in unveiling this history, coming to terms with this history, and playing a role in the future.
Aboriginal 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 ဤသမိုင်းနှင့်ကဲ့ညီပြီးအပြုသဘောဆောင်သောအနာဂတ်တွင်ပါဝင်သရုပ်ဆောင်ရန်အခမ်းကဏ္ဍမှပါဝင်ပါသည် The Australian Wars SBS on Demand မှာဘာသာစကား၅မျိုးဖြင့်ကြည့်ရှုနိုင်ပါသည်အဲ့ဒါက Simplified Chinese, Arabic, Traditional Chinese, Vietnamese နဲ့ Korean ဖြစ်ပါသည်ဒါကိုနားလည်ခြင်းဖြင့် Australian နိုင်ငံသားများကိုဤအရေးကြီးသောအကြောင်းအရာတွင်ပုံမူပါဝင်စေနိုင်မှာဖြစ်ပါ रे series ကိုအသံပေါ်ပြချက်ဖြင့်လည်းရရှိနိုင်ပါ रे ဒါကမြင်မြင်သို့မဟုတ်အမြင်အာရုံချိုးတဲ့တဲ့ပရိသတ်များအတွက်ဖြစ်ပါ रे တော်ရရှိမြခင် SPS တင်ဌာနက Gloriana Blanco ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါ रे ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ